လောဘဒေါသမောဟတွေစိတ်မဲ့တွေပြိပခါတွေအမုန်းတရားတွေဟာမိတော့မီးလျံတွေဖြစ်ပြီးကိုကျင်းစာတရားမေတ္တာတရားနဲ့ငြိမ်းချမ်းရေးဟာဒီအပူမီးတွေကိုနှိမ့်သတ်ဖို့ပျက်ပြားနဲ့ရင်းစင်အေးတွေဖြစ်ပေမဲ့ဒီကဘာဟာမီးများမီးနိုင်ဆိုသလိုမအေးနိုင်ပဲရှိနေပါတယ်မီးများလို့မီးနိုင်နာကိုဒီတိုင်းလွှတ်မထားလက်ပိုက်ကြည့်မနေပဲကဘာမြင့်ငြိမ်းချမ်းရေးနဲ့မေတ္တာတရားလွှမ်းခြုံရေးတို့ကိုတူးချင်းတယောက်ချင်းတစ်ဖွဲ့ချင်းဆောင်ရနေကြသူတွေတဲ့ကဘာမှာအထင်ရှားဆုံးဖြစ်သူတူကတော့ပုပ်ယဟန်မင်းကြီးဖရန်စစ်ပဲဖြစ်ပါတယ်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာအီတလီနိုင်ငံရောမမြို့ဗက်တီကန်စီးတီးမှာအခြေစိုက်ပါတယ်သာသနာပိုင်ပုပ်ယဟန်မင်းကြီးအဆက်ဆက်အီတလီနိုင်ငံရောမမြို့မှာအခြေစိုက်တာကိုအစွဲပြုပြီးကက်သလစ်ဘာသာကိုရိုမန်ကက်သလစ်လို့ခေါ်တယ်ပါတယ်ခရီးယာဆိုရာယေရှုဒါမှမဟုတ်ဂျေဇုခရစ်တော်ကိုဖျားအဖြစ်ကြည့်ညိုကိုးကွယ်ပြီးခရစ်တော်ရဲ့တရားတော်ကိုခေါလုံးရာအဖြစ်ယိုကျိုးစိတ်ကတ်သူတွေလို့အဓိပ္ပာယ်ရပါတယ်ကက်သလစ်ဘာသာကိုဖျားသခင်တီထောင်ရဲ့ပြီးကက်သလစ်ခရစ်ယာန်ဘာသာလို့ခေါ်တွင်တာပါလူတိုင်းလူတိုင်းအခြေခံအနေနဲ့သတ်စင်တဲ့အတွက်ကောင်းမွန်သူတွေဖြစ်ကြပြီးလူတူးစီမှာလူကုန်တိတ်ခါရှိတယ်ဆိုတာကက်သလစ်ဘာသာကသွန်သင်တဲ့အတွက်လူတယောက်ချင်းစီကိုတမိုးရှိတဲ့လူသာအဖြစ်ယက်တီပြုမှုဖို့ဆုံးမတဲ့ဘာသာတရားလည်းဖြစ်ပါတယ်ကက်သလစ်ဘာသာဟာပေါ်တူဂီသာသနာပြုတွေနဲ့အတူမြန်မာနိုင်ငံကိုရောက်လာတယ်လို့မှတ်တမ်းရှိပါတယ်အိန္ဒိယနိုင်ငံကဂိုအာပင်လယ်စိတ်ကမ်းဖွင့်လိုက်တဲ့အခါပေါ်တူဂီတွေကမ္ဘာအရှေ့ပြားကိုရွက်လွင်လာပြီးခြေချ껏ရလာပါတယ်နယ်မြေသစ်ရှာသူတွေစွန်စားသူတွေဂုံသည်တွေကဘာရှေ့ပြားဘက်တက်ဆုံရွက်ဆုံလွှင့်လာသူတွေဟာပင်လယ်ဖြတ်ကဘာပတ်ပြီး1530ပြည့်နှစ်လောက်မှာမြန်မာနိုင်ငံကိုရောက်လာတယ်လို့ဆိုပါတယ်ဗိတဝဲစစ်တွေနဲ့တညင်ကိုရောက်လာကြပြီးမြမမျိုးကိုပေါ်တူဂီတို့မျက်စိအကြာကြီးကြာရာကခရီးယာသာသနာပြုတွေပါရောက်လာပါတော့တယ်ဒါကိုနိုင်ငံလူဆိုင်ရာအမေရိကန်ရောက်မြမကက်သလစ်အဖွဲ့ချုပ်မှဒုတိယဥက္ကဋ္ဌတာဝန်ယူခဲ့ဘူးတဲ့ဂျူလီရောဘတ်စ်ကျော်ရကတော့
missionary တွေရောက်လာတာလေ1900ကျော်ပြီးတော့မှပြန်မှ Catholic ဘာသာရောက်တာ Christian ပုံကြီးတွေဆက်ရောက်လာတယ်1954မှာ Roman Catholic အစီအစဉ်လို့ခေါ်တယ်လေ
မြန်မာနိုင်ငံမှာနှစ်ချင်းခရိယာဘာသာဝင်တွေနဲ့ Roman Catholic ခရိယာဘာသာဝင်တွေရှိကြပြီး Catholic ဘာသာဝင်က9သိန်းလောက်ရှိပါတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကျောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာခရိယာသာသနာပြုကျောင်းတွေလည်းရှိခဲ့တာပါ1962ခုနှစ်မှာဗကြုံနေဝင်းစစ်အာဏာမသိခင်မြန်မာနိုင်ငံမျိုးကြီးအတော်များများမှရှိခဲ့တဲ့ခရီးယာသာသနာပြုကျောင်းတွေဟာ1965ခုနှစ်မှာပြည်သူပိုင်အသိခံလိုက်ရပြီးအစိုးရကျောင်းတွေဖြစ်လာပါတယ်ဗုဒ္ဓဘာသာလဲထွန်းကားအမျိုးသားစိတ်လဲရင့်တန်သူတွေရှိတဲ့မြန်မာနိုင်ငံကခရီးယာသာသနာပြုကျောင်းတွေကိုတချို့ကအပြုသဘောမြင်ကောင်းမှမြင်ပေမဲ့ကက်သလစ်မေသီလတွေချမှတ်တဲ့စီကံကောင်းတွေကိုခုထိမမေ့နိုင်သူကရန်ကုန်ပြည်လမ်း Saint Flominus Convent အမျိုးသမီးကျောင်းသူဟောင်းဆစ်ဆစ်ဒေါက်တာခင်မြလွင်မဲဖြစ်ပါတယ်
။စီကံကိုကောင်းကောင်းပြီးတာ။ဥပမာဥပမာပြမတိတ်ပြီးစီကံပြင်လို့အနှိုက်ချတာ။ကျောင်းလုံးကဘယ်သူမှအနှိုက်မချခဲ့ရဘူး။ဆရာမတွေလည်းစောင့်ကြရမလို့ perfect တည်း။ဆိုတော့အဲ့အနှိုက်ချရင်အဲ့ဒီလူတွေကိုပြန်ကောက်ခိုင်းရတယ်။မတွေ့လိုက်ဘူးဆိုရင်စောင့်နေတဲ့ perfect တည်းအဲ့ဒီအနှိုက်ကိုကောက်ပြီးတုံးရချရတယ်။ဒီတော်ဝင်ကဒီဘလူးပဲဖြစ်ဖြစ်ကြည်ပြွန်အောင်လှုပ်ချင်အောင်လေဒီနီလန်လေးပြီးထားတာပေါ့နော
်ဒေါက်တာခင်မြလွင်ဟာကျောင်းတွင်းက prefect ဆိုတဲ့အတန်းကောင်းဆောင်လုပ်ခဲ့သူလည်းဖြစ်ပြီးအိုင်ယာလန်ကလာတဲ့ကက်သလစ်မေသီလရှင်တွေချမှတ်တဲ့စီကံကောင်းတွေကိုရခဲ့တာတသက်လုံးအကျင့်ပါလာတယ်လို့ပြောပါတယ်ကျောင်းသူတွေချင်းချင်းလူမျိုးဘာသာခွဲခြားဆက်ဆံနဲ့အလေလည်းမရှိခဲ့ဘူးလို့အမှတ်တရပြောပါတယ်
ပြင်းရည်မှာဒါကရည်ရွယ်ပိုင်းနဲ့ဆက်ရှိရောထူးမှုမရှိအောင်လေဆုံးဆောင်ခဲ့တယ်လို့ထင်တယ်လေသူခွဲတဲ့စကားတွေပါလေဘယ်တော့မှလည်းပြောဘူးသူများရဲ့ဘာသာတရားတွေလေရေးစမ်းမှုရှိအောင်ထိန်းသိမ်းထားတာဘာသာတရားတွေမှာခွဲခြားမှုလုံးဝတစုံတို့ကအဆမထွက်ပြီးစကားမပြောရနေရင်းကြီးအောင်စီးကန်းနာရီအောင်လုပ်ချင်တယ်လေလူလူပဲမြင်တဲ့လူချင်းချင်းလူပဲမြင်တဲ့အဲ့ဒီလူလူစာရည်ပါရေးဆိုရင်အချင်းချင်းအပြန်ဆိုင်ကျူးစားကြရတယ်ဒါပေမဲ့ရှင်မလို့
ဒီသာသနာပြည့်ကက်သလစ်သီလရှင်တွေနဲ့ကဘာတလောကကက်သလစ်ဘာသာဝင်တွေကြီးညိုကြဖူးမြော်ကြတဲ့ပုပ်ယဟန်မင်းကြီးဟာ မြန်မာနိုင်ငံကိုနိုဝင်ဘာ29ရက်နေ့မှာကြွားရောက်လာပါမယ်။ဘယ်ပုတ်ယဟမင်းကြီးမှချီဦးမလဲဘူးတဲ့မြန်မာနိုင်ငံကိုယဟမင်းကြီးတပါခုလိုလာရောက်မှာကိုအမေရိကန်ပြည်ထောင်စုအရှိချမ်းမယ်ရီလန်ပြည်နယ်မှာနေထိုင်နေတဲ့ကက်သလစ်ဘာသာဝင်ဂျင်ဒေါဆန်ရှုမြင်တာကတော့
အတိတ်နမိတ်ကောင်းတာပေါ့ဗမာပြည်ကိုလာဖို့ဆိုတဲ့ဟာလွယ်တာမှမဟုတ်ပဲဖမ်းမလဲမလာဘူးနဗရဗမာပြည်မှာလဲအခုမှကာဒီနယ်ကအရွေးကောက်ချင်းခံရတာလေဒီလိုမျိုးနမည်ကြီးတဲ့ယဟန္တာလိုမျိုးပုဂ္ဂိုလ်တပါးဗမာပြည်ကိုတစ်သက်လုံးမလာဘူးကပထမဦးဆုံးကြတဲ့အနေနဲ့ကတော့ဒါဗမာပြည်အတွက်လဲမင်္ဂလာတပါးကိုယ့်ရဲ့ဘာသာအတွက်လဲဂုဏ်ယူကြပေါ့ဘာဘာသာရဲ့မဟုတ်ဘာသာတိုင်းအတွက်သူအဓိကကတော့ကဘာမှညဉ့်ညံ့ရဖို့ပဲသူ့လိုရင်းက
ပို့ရမင်းကြီးမြန်မာနိုင်ငံလာမယ်ဆိုတဲ့သတင်းကြီးညာချိန်မှာရခိုင်ပြည်နယ်ကလုံခြုံရေးစခန်းတွေတပြိုင်နက်အတိုက်မခံရသေးတဲ့အချိန်မြောက်ကိုရီးယားနျူကလ িয়ার အရေးထက်ကမ္ဘာမီဒီယာတွေအတွက်ပို့အရေးကြီးနေပုံရတဲ့ဘင်္ဂလားဒေ့ရှ်ဘက်ဒုက္ခသည်တွေပြေးနေတဲ့သတင်းတွေလည်းလှိုင်းလှိုင်းမတက်သေးတဲ့အချိန်ဖြစ်ပါတယ်ရဟမင်းကြီးမြန်မာနိုင်ငံကြွလာမဲ့ခရီးစဉ်မတိုင်ခင်မြန်မာနိုင်ငံဟာဖိအားမျိုးစုံနဲ့ရင်ဆိုင်နေရပြီးမီဒီယာတွေကလည်းပုတ်ရဟန်းမင်းကြီးခီးနဲ့ရခိုင်ပြည်နယ်ပြည်ပခါကိုဆက်ဆက်တင်ပြလာပါတယ်။ပုတ်ရဟန်းမင်းကြီးဖရန်စစ်ရဲ့ခီးစဉ်ဟာကာဒီနယ်ရဟန်းအမတ်ချားလ်စ်မမူမင်းတို့ငင်းညာရေးအတွက်ပဲဖြစ်ပါလိမ့်မယ်
။မြန်မာပြည်မှာပေါ့နော်ငင်းချမ်းမှာပဲတိုတဲမှုဖွံ့ဖြိုးမှုတွေပဲဖြစ်နေမှာပြည်ပခါဖြစ်နေတဲ့နေရာတွေမှာကချင်ပြည်နယ်ပဲဖြစ်နေရခိုင်ပြည်နယ်ပဲဖြစ်နေနေစင်းနဲ့ဘာမှဖြစ်ရှင်းလို့ရမှာမဟုတ်ရခိုင်ပြည်ဖြစ်နေသလိုအကြမ်းဖက်မှုနဲ့ငင်းချမ်းရမှာမဟုတ်ဘယ်နေရာပဲဖြစ်နေတယ်ပေါ့နော်တိုင်းသားတွေကိစ္စပဲဖြစ်နေနေပေါ့နော်ဟိုရခိုင်မှာဖြစ်တဲ့ကိစ္စပဲဖြစ်နေနေဒီစပွဲပေါ်မှာပဲရှင်းမှမို့ပဲဖြစ်တယ်ပေါ့ရမင်းကြီးနဲ့တရားဥသူအိမ်ချမ်းဖို့ရန်အတွက်ဟိုတိုင်းမင်းဆွေးနွေးဖို့သဘောတူညီချက်ရဖို့အဲ့ဒီအပိုင်းကိုတော့ပြောဖို့ရန်အတွက်မျှော်လင့်တယ်ပေါ့နော်
မြန်မာနိုင်ငံကိုကက်သလစ်ဘာသာရောက်လာတာ2500ကျော်ပေမဲ့ဒီဘာသာဝင်တွေအထွတ်မြတ်တာ90စီကတ်တဲ့ပုတ်ရမင်းကြီးတပါးခုမှပထမဆုံးလာရောက်မဲ့ခီးဟာငင်းငယ်ရေးစစ်တမခီးဖြစ်မယ်လို့ညွှန်လင်းရပါတယ်ရှင်